တရုတ်နိုင်ငံအတွင်းအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးသည့်ကူးစက်ခံရမှုတွေနဲ့အဲ့ဒီရောဂါပိုးကြောင့်သေဆုံးခဲ့ရသူအမှန်တကယ်အရေအတွက်ဟာအခုသိရှိထားတဲ့အရေအတွက်ထက်ပိုများနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။နောက်ဆုံးရထားတဲ့သတင်းချက်လက်တွေအရသေဆုံးသူ26ဦးပါဝင်ရောဂါကူးစက်ခံရမှုပေါင်း900နီးပါးရှိနေပါပြီ။ဂျနီဗာမြို့ WHO ဌာနချုပ်က VOA သတင်းတောက်အလီဇာရှလိန်သတင်းပေးပို့ထားတာကိုဆက်လက်ပြောပြပေးကြပါရခင်ဗျာအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပ်စ်ရောဂါပိုးသည့်ကူးစက်ဖြစ်ပွားမှုအများစုနဲ့အသက်သေဆုံးရမှုအလုံးဟာတရုတ်နိုင်ငံအတွင်းမှာဖြစ်ခဲ့တာပါဒီရောဂါကူးစက်ခံရသူတွေကိုတွေ့ရှိတယ်လို့ကြေညာခဲ့တဲ့တခြားနိုင်ငံတွေကတော့ American ပါဝင်နိုင်ငံပေါင်း9နိုင်ငံအထိရှိသွားပြီဖြစ်ပါတယ်အဲ့ဒီနိုင်ငံတွေကလူနာတွေကတော့ယောဂသိပ်မပြင်းထန်လို့အားလုံးပြန်လဲတက်တာကောင်းမွန်လာနေကြပြီဖြစ်ပါတယ်။သေဆုံးသူဦးရေနဲ့ယောဂကူးစက်ဖြစ်ပွားမှုအပေါ်မှာအခြေခံပြီးဒီကိုရိုနာဗိုင်းရပ်စ်ပိုးဘလောက်ပြင်းထန်မှုရှိသလဲဆိုတာပြောဖို့စောလုံးနေသေးတယ်လို့ WHO ပြောခွင့်ရတရစ်ဂျက်စတရီဗစ်ကပြောပါတယ်
။ Because at the beginning of any outbreak you would focus more on a severe cases and you will have more of those.
အခုလိုယောဂမျိုးစတွေ့တဲ့အချိန်မှာယောဂပြင်းပြင်းထန်ထန်ခံစားရတဲ့လူနာတွေပေါ်မှာပဲပိုပြီးဂရုတစိုက်ကြည့်မိတတ်ကြပါတယ်။အဲ့ဒီအချိန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရပြီးယောဂမပြင်းထန်သူတွေလည်းရှိနေနိုင်ပါတယ်။သူတို့တွေအနည်းချင်းပဲဖျားရနာတာဖြစ်မယ်။ပြီးတော့ယောဂမစစ်ဆေးလိုက်ရပဲပြန်ကောင်းသွားနိုင်တာကြောင့်အဲ့ဒီလိုလူနာမျိုးတွေကိုကျွန်တော်တို့လွတ်သွားနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့အခုအနီးကပ်စောင့်ကြည့်တဲ့အထက်မှာယောဂမပြင်းထန်ပဲကူးစက်နေသူတွေကိုလည်းပိုပြီးတွေ့လာရဖို့များပါတယ်။
WHO ရဲ့အရေးပေါ်ကျန်းမာရေးဌာနက director ဖြစ်သူ Michael Ryan ကနီမိုနီးယားနဲ့အလားတန်တူတဲ့အခုဖြစ်ပေါ်နေတဲ့ရောဂါတွေအတွက်ကုသထုံးတသက်မမမရှိသေးဘူးလို့ပြောပါတယ
် There have been a number of compounds that have been used in the fight against coronavirus but
တရှူလမ်းကြောင်းဆိုင်ရာ coronavirus ပိုးကိုတိုက်ဖျက်ရမှာအသုံးပြုတဲ့ drug ပေါင်းဆေးတွေကတော့တော်တော်များများရှိပါတယ်ဒါပေမဲ့အဲ့ဒီ coronavirus ပိုးကိုကုသရမှာထိရောက်မှုရှိတယ်ဆိုပြီးတမတ်လက်ခံထားတဲ့ကုထုံးတော့မရှိပါဘူးအဲ့ဒီချက်ကတိတ်အရေးကြီးပါတယ်ဘလိုပဲဖြစ်ဖြစ်ဆေးဝါးတွေပေါ်ဆက်ပြီးဆေးကန်းနဲ့ဓာခွဲကန်းမှာဆန်းတက်လိုက်ရင်တော့အပြေပေါ်မှာပါဒါကိုပဲကျွန်တော်တို့အလေးထားလှုပ်ဆောင်နေပါတယ်ကုထုံးတွေရှာဖွေဖော်ထုတ်ပြီးဆေးဝါးအစ်စ်တွေနဲ့ဆန်းတက်ဖို့အခွင့်အရေးရလာမှာပ
ါဂျာတာဘရင်းနေကကျင်းပခဲ့တဲ့ WHO ကျွမ်းကျင်သူများကော်မတီကတော့ကိုရိုနာဗိုင်းရပ်စ်ပိုးရောဂါကူးစက်ပြန့်ပွားမှုကိုကမ္ဘာတဝန်းအရေးပေါ်အခြေအနေအဖြစ်မကြေညာသေးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီရောဂါဟာတရုတ်နိုင်ငံအတွင်းအရေးပေါ်အခြေအနေဖြစ်ပေမဲ့ကမ္ဘာတဝန်းအရေးပေါ်အခြေအနေအဖြစ်ကြေညာဖို့တော့အချိန်မရောက်သေးဘူးလို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ်။ဒါပေမဲ့ဒီရောဂါကူးစက်ပြန့်ပွားမှုအပေါ်မူတည်ပြီးလိုအပ်လာရင်တော့ WHO အရေးပေါ်အစည်းအဝေးနောက်တစ်ခုကျင်းပဖို့အစဉ်အသင့်ရှိနေကြောင်းလဲ WHO အကြီးအကဲကပြောသွားကြောင်းပါခင်ဗျာ။